ကိုယ်မြင်ရဲ့ကိုဆွန့်ခွာပြီးတော့နေဆက်ဖြတ်ကျော်ထွက်ပြေးသွားခဲ့ကြရတဲ့ကမ္ဘာလုံးကတစ်ခါတည်းအရေးအတွက်ရဲ့သုံးပုံနှစ်ပုံဟာမြန်မာအပါအဝင်နိုင်ငံ၅နိုင်ငံကဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မတိုင်ခင်နှစ်ရက်အလိုဒီကနေ့မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ UNHCR ကထုတ်ပြန်တဲ့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာအစီရင်ခံစာရဲ့မှာအဲ့ဒီလိုဖော်ပြထားတာပါ။ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်ဒီကလည်းကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဟာအိုးရင်ဆွန့်ခွာထွက်ပြေးရသူဒုက္ခသည်တွေဖြစ်တယ်လို့ပြောပါတယ်
။ This is by the way approximately 1% of the world population.
ဒုက္ခသည်အရေအတွက်ဟာကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဝန်းကျင်ဖြစ်ပြီးတော့ဒီလိုအရေအတွက်မြင့်မားလာတာကို UNHCR အနေနဲ့တစ်ခါမှမတွေ့ဘူးပါဘူး။စုစုပေါင်း180နီးပါးရှိလို့ UNHCR ကစီရင်စနစ်တကျတောက်ခိုင်တဲ့တကန့်အတွင်းမှာအမြင့်မားဆုံးဖြစ်ပြီးတော့အထူးစိုးရင်ပွဲအခြေအနေဖြစ်နေပါတယ်လို့ကမ္ဘာဒုက္ခသည်အခြေအနေဆိုင်ရာ UNHCR ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာ UNHCR မဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောသွားပါတယ်။2019ခုနှစ်ကုန်ဒီကမ္ဘာတဝန်းဥယျာဉ်ဆွန့်ခွာထွက်ပြေးရသူပေါင်း 89.5 သန်းရှိရာကြောင့်2010ခုနှစ်ကအရေအတွက် 42 သန်းနဲ့နှိုင်းယှဉ်ရင်မစမြင်တက်လာကြောင်း1990ပြည်နှစ်တွေတုန်းကနေရပြောင်းနိုင်တဲ့ဒုက္ခသည်ဥယျာဉ်တိတက်သမား5တန်းရှိခဲ့ပေမဲ့ပြီးခဲ့တဲ့10စုနှစ်အတွင်းမှာနေရပြောင်းနိုင်တဲ့ဒုက္ခသည်3,800ကျော်ပဲရှိကြောင်း UNHCR ကအစီရင်ခံထားပါတယ်ရှင်။